ဆရာဦးကောင်မျိုးမင်းခင်ဗျာအခုဒီနေ့ဒီကုလသမဂ္ဂကဒီမစ်ဆီယန်ဟီလီပေါ့လေဒီနေ့လည်း CS ဆိုရင်းနဲ့တွေ့တယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စတွေဆွေးနွေးခဲ့တဲ့အခြေအနေလေးတွေဘာတွေများရှိသလဲ
ကဏ္ဍအသီးသီးကိုကျွန်တော်ဆွေးနွေးပြနိုင်ငံရေးအကျဉ်းသားတွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့အခုချိန်ထိအကျဉ်းသားဥပဒေကိုကျွန်တော်တို့တိတိကျကျပြဋ္ဌာန်းထားတာမရှိဘူးအတိတ်ပဲတော့မှကျွန်တော်မရှိသေးဘူးနောက်ကြံရှိနေသေးသောနိုင်ငံရေးအကျဉ်းသားတွေရှိရလို့တင်ပြရတယ်ဒါကြောင့်မို့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းပြန်လှုပ်ပေးဖို့ရဲ့နောက်တစ်ခါပြီးခဲ့တဲ့ဒီပလိတ်ကိစ္စတုန်းကဆိုလို့ရှိရင်ဒီငိမ့်ညံ့သောဆန္ဒပြတာတွေမကဘဲနဲ့နိုင်ငံတော်အကြီးညိုပြက်စေဖို့တဲ့905ခါကိုင်းနဲ့လှုပ်ဆောင်တာဒါလည်းမဖြစ်သင့်တဲ့ချက်တွေဖြစ်တယ်အဲ့တော့အစိုးရအနေနဲ့တကယ်တမ်းလူ့အခွင့်အရေးလေးစားရဆိုရင်နိုင်ငံရေးအကျဉ်းသားမရှိသောနိုင်ငံဖြစ်ဖို့မလိုအပ်ဘဲနဲ့ဆွဲချက်တင်ပြီးတော့ဖမ်းဆီးထားတဲ့ချက်တွေပယ်ဖျက်ပေးဖို့ဒါကိုတောင်းဆိုရတဲ့ဘက်ကလည်းရှိပါတယ်ဒါကလက်နက်ကိုင်ပြည်ပကကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တစ်ဖက်မှာပင်လုံတို့เนาะအပြစ်ခတ်ရဲစေးလုံတယ်တစ်ဖက်မှာစစ်တိုက်အဲ့တော့အဲ့နှစ်ခုကလက်တွေ့နဲ့ပြင်ဆင်တဲ့ကျွန်တော်တို့လက်ပြီးတော့မကိုက်ညူအဲ့တော့တကယ်စစ်မှန်တဲ့ငြိမ်းချမ်းရဖို့တော့ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့ဒေသအတွင်းမှာကျွန်တော်တို့တိုက်ပွဲတွေရပ်ဖို့နောက်ပြီးလို့ရှိရင်အဲ့ဒေသအတွင်းမှာမတရားကျွန်တော်နှိပ်စက်ခံရတဲ့ပြည်သူတွေအဖြစ်တွေသူတို့သိတယ်အဲ့ဒါတွေကိုကျွန်တော်ဘယ်လိုကာကွယ်နိုင်မလဲဆိုတဲ့အချက်တွေဆွေးနွေးပါတယ်ခင်ဗျနောက်အမျိုးသမီးကဏ္ဍတွေမှာကျွန်တော်တို့အခုဆိုလို့ရှိရင်အမျိုးသမီးများအကြမ်းဖက်ရေးတားဆီးရေးဥပဒေကိုလွှတ်တော်မှာဆွေးနွေးတော့မယ်ဒါပေမဲ့အဲ့ဒီအချက်ထမှာပါတဲ့တချို့သောအချက်တွေကတကယ်နိုင်ငံကလက်မှတ်ထိုးထားတဲ့စီဒေါ်ဆိုတဲ့စာချုပ်နဲ့မကိုက်ညီတာရှိတယ်ကျွန်တော်တို့စာချုပ်တွေရေးဆွဲထားရုံနဲ့မကဘဲနဲ့နိုင်ငံတော်မှာရှိတဲ့ဥပဒေမှာဘယ်အချက်တွေပါသင့်လဲအစိုးရကဒါကိုဘလို့အကောင့်ထဲပေါ်မလဲဆိုတဲ့ဟာကိုကျွန်တော်တိုင်းတာနိုင်မှုအတွက်တော့အချိန်ကာလသတ်မှတ်ထားပြီးတကယ်လှုပ်ဆောင်နိုင်တဲ့အချက်တွေကိုတို့သဘောတူပြီးတော့လိုက်နာဖို့အတွက်တိုက်တွန်းနေတာရှိပါတယ
်အခုရခိုင်ပြည်နယ်မှာရှိတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အတုံးတုံးကိုလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရန်ဟီလီယာဗာရီများမက်ဆေ့များပေးခဲ့တာများဦးရှိပါသေးတယ်
ကျွန်တော်တို့ကတော့အဲ့ဒီကိစ္စကိုတိခါထားမဆွေးနွေးဘူးဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာဘာသာရေးပေါ်အခြေခံပြီးတော့ခွဲခြားတဲ့ပုံစံတွေရှိနေဆိုတာသူလည်းသိပါတယ်ကျွန်တော်လည်းတင်ပြပါတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီဘာသာရေးပေါ်မှာမတူကွဲပြားမှုပေါ်မှာအခြေခံပြီးတော့မုန်းတီအောင်လှုပ်ဆော်မှုတွေရှိနေတယ်ဒါတွေကိုကျွန်တော်တို့လုံမဘယ်ဘာသာပဲကိုယ်ကွယ်ကိုယ်ကွယ်เนาะဘယ်လိုမျိုးပဲလူမျိုးပဲဖြစ်ဖြစ်လုံခြုံစိတ်ချစွာနဲ့နေထိုင်နိုင်မဲ့တိုင်းပြည်ကိုထူထောင်မှုလိုအပ်တယ်ဆိုတဲ့အချက်ကိုကျွန်တော်တိခါထားပြောပါတယ
်ဟုတ်ကဲ့မနေ့ပြန်ဆိုရင်လည်းသူရခိုင်ပြည်နယ်ကိုသွားမယ်လို့လည်းကျွန်တော်တို့သိထားတယ်ဗောလေတခြားဟိုတိုင်းရင်းသားဒေသတွေကိုလည်းသူဆက်ပြီးသွားမယ်လို့လည်းပြောထားတော့တိုင်းရင်းသားလူမျိုးတွေရဲ့လူခွင့်ရေးကိစ္စတွေကိုသူဗာရီများလေးလံဆန့်စစ်သွားမယ်လို့များပြောထားတယ်မျိုးရှိပါသေးတယ
်ကချင်ပြည်နယ်လိုရှမ်းပြည်နယ်လိုဒေသကိုသွားပြီဆိုတော့ကအခုချိန်ဒီလက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေရဲ့အဖြစ်အပျက်တွေပြည်သူလူထုဥမာစစ်ရှောင်ဒုက္ခတွေအကြောင်းဆွေးနွေးမှာပါအခုရခိုင်မှာလည်းအခုဒီရခိုင်တပ်မတော်ပေါ်လာတဲ့နောက်ပိုင်းမှာထွက်ပြေးတိမ်းရှောင်နေသူတွေရှိတယ်နောက်တစ်ခါလွန်ခဲ့တဲ့ဒီကျွန်တော်တို့ပြည်ပခဖြစ်တဲ့နောက်ပိုင်းမှာအခုတတိအိမ်ပြန်မနိုင်သေးသောစခန်းတွေရှိတယ်အဲ့ဒီကိစ္စကိုတိကတာသွားပြီးတော့ information သူတို့သွားယူမယ်လို့ထင်တယ်တကယ်တမ်းတွေ့ကြုံတဲ့ဖြစ်ကိုပြောပြနိုင်ဖို့တဲ့သူကိုယ်တိုင်သွားတာရှိသလိုအဲ့ဒီမှာရှိတဲ့သူတွေကလည်းကိုယ့်အဖြစ်အပျက်ကိုပွပွလင်းလင်းပြောပြဖို့တည်းတိုက်တွန်းချင်ပါတယ်
ရန်ဟီလီဟာကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုဒီလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ယူတဲ့အချိန်ကာလအတွင်းပေါ့လေအခုလက်ရှိအချိန်ထိသူ့ရဲ့စွမ်းဆောင်နိုင်တဲ့အခြေအနေတွေပေါ့လေဆရာတို့ဘယ်လိုများသုံးသပ်ထားပါလဲဆရာ
အရင်တော့ကသူလာတော့ကဆိုလို့ရှိရင်ဒီလိုမျိုးသတင်းအချက်အလက်တွေစုံစမ်းမှုတစ်ခုပဲဒါပေမဲ့ဒီတစ်ခေါက်မှာအခုတက်လာတဲ့အစိုးရနဲ့လက်တွဲပြီးတော့တကယ်ကောင်းမွန်တဲ့အစိုးရတရက်အနေနဲ့လူခွင့်ဘဲဟာတွေဦးစားပေးလှုပ်ဆောင်မလဲဘဲဟာတွေကိုအလင်းမြန်လှုပ်ဆောင်မလဲဆိုတော့เนาะကျွန်တော်တို့ဒီတိုက်တာချက်တွေပေါ်အောင်သူ့ကိုတာဝန်ပေးလိုက်တယ်ဒါမျိုးတာဝန်ပေးခြင်းကသူ့ရဲ့လှုပ်ဆောင်မှုကိုကုလသမဂ္ဂယုံကြည်လို့ဖြစ်တယ်ကျွန်တော်တို့တိုင်းပြည်အစိုးရအနေနဲ့လည်းတကယ်လုံနိုင်တဲ့အပါလဲဘာတွေလှုပ်တင်လဲဆိုတော့အချက်တွေကိုသူ့ကိုပုပ္ပွင့်လင်းတိုင်ပင်လို့ရတယ်အရင်အစိုးရလိုဘာမှမရှိပါဘူးငင်းတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ကောင်းရင်ကောင်းတယ်လို့ကျွန်တော်တို့လှုပ်တင်လှုပ်တင်တဲ့အရာတွေကိုပြန်လည်တင်ပြနိုင်မဲ့အတွက်ကျွန်တော်တို့အစိုးရအတွက်အခွင့်အလမ်းလည်းပူရပါတယ်အဲ့တော့သူ့ကိုလည်းယုံကြည်မှုရှိတယ်လို့အစိုးရနဲ့ပူးပေါင်းနိုင်တဲ့အခွင့်အလမ်းကိုပေးခြင်းကိုယ်တိုင်ကသူ့ရဲ့စောင်းဆောင်နိုင်မှုတစ်မျိုးလို့ကျွန်တော်ထောက်ပြခြင်းပါတယ်နောက်တစ်နှစ်မတ်လမှာဆိုလို့ရှိရင်သူ့ကိုနောက်တစ်နှစ်ဒီလိုမျိုးတာဝန်ထားမလားမထားဘူးလားဆိုတာဆုံးဖြတ်မယ်သူ့အနေနဲ့ပြောသွားတာတော့သူ့ရဲ့တာဝန်ချိန်တွေမှာအကောင်းဆုံးလုပ်ဆောင်မယ်တကယ်လို့တာဝန်မရှိတော့သည့်တိုင်အောင်မြန်မာနိုင်ငံမှာရှိနေလူခွင့်ရေးချိုးဖောက်မှုကိစ္စတွေကိုသူတတ်နိုင်သဖြင့်လုပ်ဆောင်သွားမယ်ဆိုတော့အတန်ကြားရတဲ့အတွက်လူခွင့်ရေးဘက်မှာယက်တည်မှုသူ့ရဲ့စိတ်ဓာတ်ကိုကျွန်တော်အများကြီးလေးစားမိပါတယ်
ဆရာဦးအောင်မြတ်အခုလိုပြရပြအဖေကကျေးဇူးများနေပါ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါ